မဂ္ဂင်ပြည်တော်စုမှာပြီးခဲ့တဲ့ရက်ပိုင်းကဟာရီကိန်းလော်ရာဝင်ရောက်တိုက်ခတ်သွားခဲ့တဲ့နိုင်ငံတောင်ပိုင်းကတက်ဆစ်နဲ့လူအီဇီယားနာပြည်နယ်တွေကိုသွားမယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ပြည်အဆင့်၄ရှိတဲ့လော်ရာဟာရီကိန်းမုန်တိုင်းဟာလူအီဇီယားနာပြည်နယ်ကလိတ်ချောစ်မြို့ကိုဝင်ရောက်တိုက်ခတ်ခဲ့ပြီး၂ရက်အကြာဒီကနေ့စနေနေ့မှာသမ္မတထရမ့်သွားမှာဖြစ်ပါတယ်။ဒူးရီ၈000ရှိတဲ့လိတ်ချောစ်မြို့ရဲ့မြို့တော်ဝန်ကတော့တော်တော်ရည်တွေပုံမှန်ပြန်ရဖို့အတွက်သတင်းပတ်နဲ့ခြီးပြီးတော့ကြာနိုင်တယ်လို့ပြောပါတယ်။ဒါပြင်လျက်စစ်မီးတွေလည်းပြတ်တောက်သွားတဲ့အတွက်ဓာတ်တိုင်နဲ့မီးကျိုးတွေပြန်သွယ်တမ်းဖို့အတွက်သတင်းပတ်တွေနဲ့ချီကြောင်းပါလို့လည်းဆိုပါရယ်လော်ရာဟာရီကိန်းမုန်တိုင်းကြောင့်သေဆုံးသူ14ယောက်ရှိပါတယ်ဒီထဲကထဝက်လောက်ကတော့မီးစက်တွေကိုဘေးရန်တွေကင်းကင်းနဲ့မတုံးဆွဲတတ်တာကြောင့်မီးစက်ကထွက်လာတဲ့ကာဗွန်မိုနောက်ဆိုက်ဓာတ်ငွေတွေကိုရှူမိရကသေဆုံးတာဖြစ်ပါတယ်သမ္မတထရမ့်ဟာဒီနေ့လူစီယာနာပြည်နယ်မှာမုန်တိုင်းကြောင့်ပျက်စီးသွားတဲ့အပျက်စီးတွေကိုလည်းလည်းကြည့်ရှုမှာဖြစ်ပြီးတော့အဲ့နောက်လူစီယာနာပြည်နယ်နဲ့ကရယ်တက်ဆက်ပြည်နယ်ကိုသွားမှာဖြစ်ပါတယ်သမ္မတထရမ့်ကသူ့အနေနဲ့ Republican Party ကလာမဲ့ရွေးကောက်ပွဲမှာသမ္မတဖြစ်ဆက်ရွေးခံဖို့တင်သွင်းတာကိုလက်ခံတဲ့မိန့်ခွန်းကိုပြောဖို့ကိစ္စကိုမုံတိုင်းကြောင့်ရှေ့ဖို့တောင်စဉ်းစားခဲ့ပြီးကံကောင်းထောက်မှစွာပဲမုံတိုင်းကအားပြင်းပေမဲ့မြန်မြန်ပြီးဆုံးသွားခဲ့တယ်လို့သတင်းတော်တွေကပြောပါရခင်ဗျာ။